မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာအလွန်ဆိုးရိမ်ပွဲကောင်းပြီးမြန်မာစစ်တပ်ရဲ့လုပ်ရည်တွေဟာအာဆီယံပြည်ညင်နဲ့လည်းကန့်ညင်မှုမရှိသလိုနိုင်ငံတကာဥပဒေနဲ့ဒေသအတွင်းတည်ငြိမ်အေးချမ်းမှုလုံခြုံမှုကိုပါချိန်ကျောက်လာနေပြီလို့ကုလသမဂ္ဂအသွင်မှုချုပ်ဟောင်းမစ္စတာဘန်ကီးမွန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ပုံမှုဆိုးရွားတဲ့ဖြစ်ရပ်တွေထပ်မံမပေါ်ပေါက်ရအောင်အာဆီယံနိုင်ငံတွေအနေနဲ့မိမိတို့ဩဇာအရှိန်ဟွာကိုတုံးပြီးတားဆီးသွားဖို့လိုကြောင်းလက်ရှိကုလအသွင်မှုချုပ်မစ္စတာဂူဒရက်စ်ကလည်းတင်းလန်နေဆွေးနွေးပွဲအတွင်းမှာတိုက်တွန်းသွားပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကဆက်ပြီးပြောပြပါလိမ့်မယ်။
ကမ္ဘာပေါ်ကပဋိပက္ခများတားဆီးရေးဆိုင်ရာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့အစိမ့်မြင့်ဆွေးနွေးပွဲတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျသဘာပတိ BNN နိုင်ငံကကမကရပြုပြီး EB19 တနင်္လာနေ့မှာအွန်လိုင်းကတဆင့်ကျင်းပခဲ့တာပါဒီဆွေးနွေးပွဲအခမ်းအနားကို BNN သမ္မတငွေရင်ချွန်ဖက်ကစတင်ဖွင့်လှစ်ခဲ့ပြီးကမ္ဘာပေါ်မှာပဋိပက္ခကြုံနေရတဲ့နိုင်ငံတွေရဲ့အခြေအနေတိတ်မဝေးတော့တဲ့ကာလမှာပဋိပက္ခတွေပေါ်လာနိုင်ခြေရှိတဲ့နိုင်ငံတွေရဲ့အခြေအနေတွေကိုဆွေးနွေးနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲအတွင်းအတူအလေးထားဆွေးနွေးခံရတာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပဲဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုကြည့်ရင်အလွန်ဆိုးရိမ်ဝေရာကောင်းပြီးဒါဟာပြည်တွင်းရေးတသက်သာဖြစ်တယ်လို့ယူဆလို့မရတော့ကြောင်းကုလအတွင်းမှုချုပ်ဟောင်းမစ္စတာဘန်ကီမွန်ကတနင်္လာနေ့ဆွေးနွေးပွဲအတွင်းပြောသွားပါတယ
်။ ASEAN must make it clear to the Myanmar authorities military that the current situation is so grave.That it cannot be regarded only as an internal matter.
မြန်မာနိုင်ငံအတွင်းလက်ရှိကြုံနေရတဲ့အခြေအနေဟာပြည်တွင်းရေးသာဖြစ်တယ်လို့မှတ်ယူဖို့မဖြစ်နိုင်ဘူးပဲ။လုံဆိုးရင်မကောင်းတဲ့အခြေအနေဆိုတာကိုမြန်မာစစ်တပ်ကသိအောင်အာဆီယံဘက်ကရှင်းရှင်းလင်းလင်းပြောဖို့လိုပါတယ်။စစ်တပ်ကလက်နက်အစ်စ်တွေတုံးပြီးဆိုးရွားတဲ့လူအခွင့်အရေးဖောက်ပြန်မှုတွေဆက်ဖြစ်နေတာကအာဆီယံပြည်ညင်နဲ့လည်းကန့်ညင်မှုမရှိပါဘူး။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးဒေသအတွင်းတည်ငြိမ်အေးချမ်းမှုနဲ့လုံခြုံရေးကိုပါအချင်းချောက်လာနေပါတယ
်။လုံခြုံရေးကောင်စီအလက်ကြဥက္ကဋ္ဌအဖြစ်ဗီယက်နမ်နိုင်ငံကကျင်းပတဲ့ဒီဆွေးနွေးပွဲဟာ AB24 ရဲ့ကျင်းပဖို့ရှိတဲ့မြမရေးအာဆီယံထိပ်သီးအထူးအစည်းအဝေးပွဲမတန်ခင်ရပ်ပိုင်းအလိုမှာဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂနဲ့အာဆီယံကြားညီညွတ်စွာဆောင်ရွက်သွားဖို့လိုမယ်လို့ဘန်ကီမွန်ကတိုက်တွန်းပါတယ်
။ The worsening situation in Myanmar represents a pivotal moment to showcase the utility of cooperation between the UN.And its regional partners.
မြန်မာနိုင်ငံရဲ့ဆိုးဝါးတဲ့အခြေအနေဟာငြိမ်းချမ်းရေး၊လုံခြုံရေးနဲ့လူသားရေးရဲ့အသက်ကယ်ဆင်းရေးနိုင်ငံမှာကုလသမဂ္ဂနဲ့ဒေသအတွင်းမဟာမိတ်တွေကြားဘလောက်စီးလုံးညီညွတ်စွာလုပ်နိုင်မလဲဆိုတာကိုပြတ်တရရမယ့်အရေးကြီးအခြေအခါဖြစ်ပါတယ်
။ AB24 ရဲ့နေ့ကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်မယ်လို့ထိုင်းနိုင်ငံကသတင်းတွေထွက်ပေါ်လာပေမဲ့တကယ်တက်မတက်ဆိုတာကိုတော့သိကြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့ထိုင်းနိုင်ငံဝန်ကြီးချုပ်ဖြစ်တဲ့ပရာယုတ်ချန်အိုချာကတော့အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲကိုကိုယ်တိုင်တက်ရောက်တော့မှာမဟုတ်ပဲသူ့ကိုယ်စားနိုင်ငံသားရေးဝန်ကြီးကိုသာဆေးလွတ်မယ်လို့တင်းနှာနေကသတင်းထွက်ပေါ်လာပါတယ်။တစ်ဖက်မှာလည်းမြမအကြက်တဲပြဿနာကိုဖြေရှင်းဖို့ဆိုရင်မကြာသေးခင်ကဖွဲ့စည်းခဲ့တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUB ရဲ့ကိုယ်စားလှယ်တူဦးကိုဒီအာဆီယံထိပ်သီးအစည်းအဝေးပွဲမှာဖိတ်ကြားဖို့လိုမယ်လို့တိုက်တွန်းမှုတွေလည်းရှိနေတာပါ။မြန်မာနိုင်ငံမှာနောက်ထပ်ဆိုးရွားတဲ့ဖြစ်ရပ်တွေထပ်မံမပေါ်ပေါက်ဖို့ဆိုရင်အာဆီယံနိုင်ငံတွေအနေနဲ့မိမိတို့ဩဇာအရှိန်အဝါကိုတုံးပြီးတားဆီးသွားဖို့လိုမယ်လို့လက်ရှိကုလအတွင်းမှုချုပ်မစ္စတာအန်တိုနီယိုဂူတာရက်စ်ကတိုက်တွန်းပါတယ
် United Nations cooperation with ASEAN in this regard is vital. The situation requires the robust international response grounded on a unified
မြန်မာနိုင်ငံရဲ့အရေးမှာကုလသမဂ္ဂနဲ့အာဆီယံပူးပေါင်းဆောင်ရွက်မှုဟာစိတ်ကိုအရေးကြီးပါတယ်ဒီအခြေအနေဟာဒေသတွင်းစီးလုံးညီညွတ်တဲ့အားထုတ်မှုအပေါ်အခြေခံပြီးထိရောက်သောနိုင်ငံတကာတုံ့ပြန်မှုလိုအပ်နေတာပါမြန်မာရဲ့အခြေအနေပုံမဆိုးရမသွားရအောင်ဒေသတွင်းနိုင်ငံတွေကဟန်တားဖို့နဲ့ငြိမ်းချမ်းတဲ့ထွက်ပေါက်တစ်ခုရရှိရေးအတွက်အရှိန်မြှင့်ဆောင်ရွက်သွားဖို့ကျွန်တော်တိုက်တွန်းလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲရဲပစ်ခတ်ဖြိုခွင်းမှုအတွင်းအခုအချိန်ထိလူ930ကျော်တိစုံခဲ့ရပြီးဖမ်းဆီးခံရဆဲလူ3200ကျော်ရှိတယ်လို့ AAPP ခေါ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကပြုစုတဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။